Chief Levine Data ka Golan Gomi ha Israel နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုအသိအမှတ်ပြုကြောင်း American သမ္မတ Donald Trump ကပြောခဲ့တာကြောင့်ကမ္ဘာနိုင်ငံအတော်များများဝေဖန်မှုတွေထွက်နေချိန်မှာပဲဒီအသိအမှတ်ပြုချက်ကိုသမ္မတ Trump မနေ့ကပဲတရားဝင်လက်မှတ်ရေးထိုးပါတယ် Israel ဝန်ကြီးချုပ် Netanyahu ကလည်း American သမ္မတတွေထဲမှာ Israel အတွက်အကောင်းဆုံးမိတ်ဆွေကသမ္မတ Trump မှာလို့ပြောခဲ့ပါတယ်ဒီအကြောင်း Jeff Caster ရဲ့သတင်းကိုကိုကျော်အောင်လင်းဆက်ပြောပါလိမ့်မယ်ရှင်
နောက်လာတဲ့မှာပဲအစ္စရေးနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်လို့ဝန်ကြီးချုပ်နတန်ယာဟုအတွက်အခုချိန်ဟာနိုင်ငံရေးအရတော်လေးရေးကြီးနေတဲ့ကာလဖြစ်နေပါလေဒီချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးကပိုင်ဆိုင်တယ်လို့ပြီးခဲ့တဲ့ပတ်ကပြောခဲ့တာကြောင့်အရှေ့လက်ပိုင်းဒေသတွင်းနိုင်ငံတွေနဲ့ဥရောပသမဂ္ဂအပါအဝင်တခြားကမ္ဘာနိုင်ငံချို့ကဝိုင်းပြီးတော့ဝေဖန်နေကြပါလေသမ္မတထရမ့်ကအခုလိုပြောဆိုလိုက်ပြီးတော့ရက်ပိုင်းတွင်းမှာပဲအစ္စရေးဝန်ကြီးချုပ်နတန်ယာဟုဝါရှင်တန် DC ကိုရောက်လာခဲ့ပါလေမင်းတို့ကတော့ဂိုလန်ကုန်းမြစ်ဟာအစ္စရေးပိုင်နယ်ဒေသဖြစ်ကြောင်းသမ္မတထရမ့်ကတရားဝင်အတိအမှတ်ပြုလက်မှတ်ရေးထိုးခဲ့တဲ့အခမ်းအနားကိုအစ္စရေးဝန်ကြီးချုပ်နတန်ယာဟုတက်ရောက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလက်မှတ်ထိုးမှုမတိုင်ခင်မနေ့ကတင်းလာနေမနေ့ပိုင်းမှာအရှေ့လက်ပိုင်းဒေသဂါဇာကမ်းမြောင်ကနေတာဝဲပစ်ဒုံးကျည်ပစ်ခတ်မှုတစ်ခုကအစ္စရေးနိုင်ငံအလယ်ပိုင်းကိုထိမှန်ခဲ့ပြီးအဲ့ဒီမှာလူ9ဦးဒဏ်ရာခဲ့ပါတယ်။အဲဒါကြောင့်အင်ဂျီနီယာသမ္မတထရမ့်နဲ့ညစာစားဖို့အစီအစဉ်နဲ့ဒီနေ့ကျင်းပဖို့ရှိတဲ့ American Israel လူလူရေးရာကော်မတီ AIPAC ရဲ့ညပတ်လည်ညီလာခံမှာမိန့်ခွန်းပြောမယ့်စီစဉ်တွေကိုဖျက်ပြီးတော့ Israel ဝန်ကြီးချုပ်နန်တယာဟုကမန်ဂရန်ပြန်သွားခဲ့ပါတယ်။အခုလိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာကိုခံရတာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကစိတ်မကောင်းတဲ့အကြောင်းမနေ့ကအင်ဂျီရောမှာ Israel ဝန်ကြီးချုပ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
်။ I want to begin by expressing our condolences to the prime minister and the people of Israel
ပထမဆုံးကျွန်တော်ပြောချင်တာကတော့ဒီကနေ့မနက်ပိုင်း Hamas အဖွဲ့က Israel အိမ်တွေကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဝမ်းနည်းချီးကျွမ်းရကြောင်း Israel ပြည်သူတွေနဲ့ဝန်ကြီးချုပ်နေတန်ယာဟုကိုပြောကြားလိုပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေးငယ်တွေတော်တော်များများအပါအဝင် Israel အရက်သူအရက်သားအနည်းဆုံး9ဦးဒဏ်ရာရရခဲ့ကြပါတယ်။အကြမ်းဖက်မှုတံကိုခံနေကြရတဲ့ Israel ပြည်သူတွေအတွက်ကျွန်တော်တို့ကဆူတောင်းပေးနေပါတယ်။ Israel အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်လုံးဝရှိတယ်ဆိုတာကို American ပြည်အောင်စုကအတိအမှတ်ပြုပါတယ
်။ Israel နိုင်ငံရဲ့ရွေးကောက်ပွဲတွေမကျင်းပခင်နှစ်ပတ်လိုမှာ American ပြည်အောင်စုကိုရောက်လာတဲ့ Israel ဝန်ကြီးချုပ် Netanyahu ကတော့ Donald Trump က Israel ကိုဆက်ပြီးတော့အားပေးနေတာနဲ့ပတ်သက်ပြီးတော့လည်းကျေးဇူးတင်ကြောင်းအင်ဂျီနီယာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်။
Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
Israel ဟာအင်ဂျူရောမှာတာဝန်ယူခဲ့ကြတဲ့ American သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံမှာဒါပေမဲ့သမ္မတ Trump ထက်ပိုကောင်းတဲ့ American သမ္မတ Israel အတွက်မရှိခဲ့ပါဘူး။အခုလည်းခမားက Israel ကိုအားပေးထောက်ခံကြောင်းတကြိမ်ထပ်ပြန်ပြလိုက်ပါပြီ။ UN ရဲ့ Nuclear သဘောတူညီမှုကနေAmerican နှုတ်ထွက်ခဲ့တော့ကတကြိမ်ဂျေရုဆလင်ကို Israel ရဲ့မြို့တော်အဖြစ်အသိမှတ်ပြုခဲ့ပြီး American တန်ယုံကိုလည်းဂျေရုဆလင်ကိုပြောင်းရွှေ့ခဲ့တော့ကတကြိမ် Israel ကိုထောက်ခံကြောင်းပြသခဲ့မှုပါတယ်။ဒီကနေ့တခါထပ်ပြီးပြသလိုက်တာကတော့ဂိုလန်ကုန်းမြစ်ဟာ Israel ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအောက်မှာရှိတယ်ဆိုတာကိုတရားဝင်အသိမှတ်ပြုလိုက်တာပါပဲ
။ဂိုလန်ကုန်းမြစ်မြစ်ဟာ1969ခုနှစ်ကစီးရီးယားနဲ့ Israel ကြားဖြစ်ပွားခဲ့တဲ့6ရက်စစ်ပွဲမှာIsrael ကနိုင်ရပြီးတော့တင်ပိုက်ခဲ့တာပါ။ဂိုလန်ကုန်းမြစ်ကို Israel ကပိုင်ဆိုင်တယ်လို့ကြေညာခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝိုင်းမှာရော American ပြည်တော်စုရဲ့မူဝါဒမှာပါအငင်းပွားစရာကိစ္စတစ်ခုဖြစ်ချိန်တော်ကြာအောင်ရှိနေခဲ့တာပါ။ဝန်ကြီးချုပ်နတန်ယာဟုဟာလက်ပေးလက်ယူမှုအဂတိလိုက်စားမှုတွေနဲ့လောလောဆယ်ဆွဲချက်တင်ခံထားရတာဖြစ်ပြီးနောက်လာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်တစ်ချိန်သူ့အနိုင်ပြန်ရရေးသူ့ရဲ့အတိုက်ခံဖြစ်တဲ့ Israel ကကွယ်ရေးဦးစီးချုပ်ဟောင်း Benny Gantz နဲ့အကြိတ်နဲ့ရှင်းပြနေရတာပါ။ဝန်ကြီးချုပ်နတန်ယာဟုဟာ2009ခုနှစ်ကတည်းကစပြီးတော့အစ္စရေးနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်